ိုဝင်းမင်းဆက်သွယ်နေမြန်ထားတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်တန့်ရေး CDM အာဏာဖီဆိုင်ရေးလှုပ်ရှားမှုနဲ့အတူဗန်နက်ကန်တော်လှန်ရေးလုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကော်မတီ CRPH ရဲ့ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားလိုက်ပါတယ် CRPH အနေနဲ့လက်နက်ကန်တိုက်မဲ့နည်းလမ်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တယ်လဲဒီနည်းလမ်းကတော့ဖြစ်တယ်မလားဖြစ်နိုင်မလားဆိုတာရင်းနဲ့ပတ်သက်လို့မြန်မာအရေးလေးလာသုံးသပ်နေသူဒေါက်တာသင်မောင်တန်းကိုမန်းအင်ဂျင်နီယာဆက်သွယ်နေမြန်စုစည်းတင်ပြထားပါတယ်
ကုလသမဂ္ဂထုတ်ပြန်ချက်အရမြန်မာစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးရပ်ပေါင်း80ကျော်အတွင်းအကြမ်းဖက်ပစ်ခတ်ဖိနှိပ်မှုတွေကြောင့်ကလေးရွယ်တွေအပါအဝင်အနည်းဆုံးလူပေါင်း900ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။အခုလိုစစ်ကောင်စီဘက်ကလက်နက်နဲ့ပြည်သူတွေကိုအကြမ်းဖက်ဆက်လက်ဖိနှိပ်နေတဲ့အပေါ်မှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အနေနဲ့ CDM လှုပ်ရှားမှုနဲ့အတူလက်နက်ကိုင်တော်လှန်ရေးပါလှုပ်ဆောင်ဖို့မဖြစ်မနေရွေးချယ်ခဲ့ရတယ်လို့ VOE ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးရဲ့အတန်ဖိုင်မှာသူကအခုလိုပြောသွားပါတယ
်ကျွန်တော်တို့ကောင်းဆောင်နေလို့လွတ်မပေးဘူးကျွန်တော်တို့ထပ်ပြီးတော့လည်းဖမ်းနေနှိပ်ကွတဲ့လူတွေစက်တယ်ဆိုတော့သူကပို့ထိုးလာတဲ့အတွက်ကျွန်တော်တို့ဘက်ကလည်းဒါနဲ့လိုက်ညီတဲ့ strategy ကိုပြောင်းရတာဖြစ်နေကျွန်တော်တို့ CDM ဘက်နေဖြစ်နေတော့လည်းရေလုတ်ပြီးတော့စစ်တိုက်ပြီးတော့ကျွန်တော်တို့လူတွေကိုသိစေတာတို့သိချက်တာတို့ဖြစ်ရလို့မဟုတ်ဘူးလက်ဖြစ်ရှင်လည်းအခုဖြစ်အောင်သူတို့ကတမင်တွန်းပြီးတော့ပို့နေတာကျွန်တော်တို့တော်လိုင်းကြီးအားဒီကြီးကြီးကိုရရှိတဲ့နေရာတွေမှာကြီးကြီးကိုရရဲ့အင်အားနဲ့အဒီလုံးအကောင်းဆုံးစီမံလည်းအကောင်းဆုံးကြီးကြီးကိုရလည်းအကောင်းဆုံးဆိုတဲ့မြို့တွေကိုအရင်ဆုံးကျွန်တော်သိရမှာဖြစ်ပါတယ်။အဲ့ဒီနေရာကိုသိရမှာဖြစ်တယ်။အဲ့ဒီရွာတွေကိုသိရမှာဖြစ်တယ်။ဒါမှသာကျွန်တော်တို့ကအစိုးရဆိုတဲ့စလုံးနဲ့အညီကျွန်တော်တို့ကအုပ်ချုပ်ရေးတွေလည်းရှိမယ်။တရားစီရင်ရေးတွေရှိမယ်။ကာဝေးကြီးတွေခုနစီကြီးတွေလည်းကျွန်တော်တို့ရှိပြီးတော့ territory ဆိုတဲ့နေကြီးလည်းရှိမှာဖြစ်ပါတယ်ဒါမှသာအစိုးရဖြစ်တယ်တော်သူနိုင်ငံတကာကအတိအမှတ်အပြောင်းအလဲလို့လုပ်မှာပါပြုတာမပြုတာအရေးမကြီးဘူးအစိုးရဆိုတဲ့အဓိပ္ပာယ်ကအဲ့ဒါကျွန်တော်တို့အခုဆိုရင်ပို့ပြီးတော့လည်းကျွန်တော်တို့အနေနဲ့ humanitarian aid ရော assistance တွေရောစာနာရေးခါတွေရောကျွန်တော်ရရှိဖို့အလားအလာအများကြီးကောင်းနေတဲ့အတွက်အဲ့ဒီတင်တဲ့နေအများကြီးပြည်သူတွေအများကြီးကိုလည်းဝေးနိုင်တဲ့အနေအထားရှိပါတော့အဲ့ဒါနဲ့လည်းများသွေးဖက်သားကြီးကိုမကြည့်အောင်ကအဲ့ဒီအင်အားကြီးကျွန်တော်တို့မှရှိဖို့လိုတယ်လူအင်အားကောင်းဖို့လိုတယ်စိတ်ဓာတ်အင်အားကြီးကောင်းဖို့လိုတယ်ဒီကျွန်တော်တို့စီးတွေစနစ်တွေကောင်းဖို့လိုတယ်အဲ့လိုကောင်းလေဆိုရင်ကျွန်တော်တို့စောစောပတ်ပြောတယ်အဲကာကွယ်ရေးလုပ်ငန်းတွေကာကွယ်ရေးတပ်ဖွဲ့တွေအင်းနဲ့အားနဲ့ဆိုရင်တို့တွေကျွန်တော်တို့တော်ရုံတန်ရုံနဲ့တို့ကျွန်တော်တို့လာပြီးတော့မလိုက်ခိုင်းနိုင်တဲ့အနေအထားကြီးရောက်အောင်လုပ်အောင်ပါဖြစ်တယ်အဲ့ဒီနေရာအပြင်တို့ဇဝဲမော်တက်တင်တက်လာဒီဇဝဲမော်တက်လာဆိုလို့ကျွန်တော်တို့ပြည်နိုင်ဆွေးနွေးဖို့မဟုတ်ဘူးပြည်နိုင်ဆွေးနွေးခြင်းကျွန်တော်တို့နဲ့ပြည်နိုင်ဆွေးနွေးခြင်းကျွန်တော်တို့ပြောရတာဟာလို့ကျွန်တော်တို့နဲ့စီရင်ပြည်နိုင်ဆွေးနွေးခြင်းကျွန်တော်တို့ခေါင်းဆောင်တွေကိုအလွတ်ပေးပဲနဲ့ဘာဇဝဲမှာထိုင်ကြအောင်ကြည့်ရနေချင်းလုံးဝဆိုင်မှာမဟုတ်ဘူးကျွန်တော်တို့ခေါင်းဆောင်တွေကိုတွတ်ပြီးကျွန်တော်တို့ခေါင်းဆောင်တွေနဲ့ပြည်ဆောင်ဆွေးနွေးပြီးကျွန်တော်တို့ချင်းကောင်းဆောင်ကိုကျွန်တော်တို့ပြောတင်တာကြီးပြောပြီးတဲ့အချိန်ကျမှသာဝဲမထိုင်ပါဖြစ်တယ်။တို့ကိုကျွန်တော်တို့အဲ့လိုဝဲမထိုင်ရအကြောင်းပြုအရာမပါဘဲနဲ့ကျွန်တော်တို့ခေါင်းဆောင်များနဲ့ကျွန်တော်တို့ပန်းထားတဲ့ကျွန်တော်တို့တွေရဲ့တော်လိုင်းအင်အားစုတွေကိုလုံးဝပြီးနေနဲ့သူတို့နဲ့မျက်နှာချင်းဆိုင်ပြီးစကားပြောကြအကြောင်းရှိကျွန်တော်မပြောဘူး။အဲ့ဒါအဲ့လိုမျိုးဖြစ်ပါရဲ့။တကယ်လို့အဲ့ကြိုင်တော့ဒါတော့မှပဲကျွန်တော်တို့အောင်ဆန်းစုကြည်တို့သမတကြီးတို့ကိုကျွန်တော်တို့တွေသိချပြောပြီး inform လုပ်ပြီးအခုပြောင်းလဲနေတဲ့အခြေအနေကိုသင်ကြားဝင်ရမှာဖြစ်တယ်။သင်ကြားဝင်မရလို့မဖြစ်ဘူး။ဒါတော့ဘာဖြစ်လို့လဲဆိုတော့အမေကြီးတို့နားလည်အောင်ရှင်းပြ။ဒါမှသာလည်းကျွန်တော်တို့အခြေအနေတွေကအားကြောင့်တူတောင်းပေးသွားတယ်ဆိုတော့ပြီးပါဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့လုပ်ပြီးတော့မှသာလည်းကျွန်တော်တို့ကပြောပြနေ
။ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုပြောသွားတာပါ။လက်နက်ကိုင်တော်လှန်တဲ့နီလန်းဟာမြမောက်သမိုင်းကြောင့်အရာဆိုရင်နှစ်ပေါင်းများစွာကတည်းကရှိခဲ့တာပါလက်ရှိမှာလည်းတိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေရှိနေတယ်လို့စစ်ကောင်စီဘက်ကလည်းချိန်မုံတိုက်ခိုက်နေတာဖြစ်ပါတယ်ဒါကြောင့်ဒေါက်တာဇော်ဝေစိုးပြောသားတယ်လို့ CRPH အနေနဲ့လက်နက်ကိုင်တော်လှန်တဲ့နီလန်းကိုရွေးချယ်တာဖြစ်တင်သလားအင်အားကြီးမားတဲ့မြမစစ်တပ်နဲ့ရှင်ဖို့ရောဖြစ်နိုင်ပါမလားမြမအရေးလေးလာသုံးသပ်သူဒေါက်တာတင်မောင်တန်းကိုဆက်သွယ်နည်းမြတ်တဲ့အခါမှာသူကအခုလိုစပြောပါတယ်
ဖြစ်တင်တာကိုပြောရလို့ရှိရင်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုံဆောင်မဲ့လမ်းကြောင်းကမျိုးသားညီညာရေးဒါကအဖြစ်အပျက်ဆုံးပဲ။တနက်တိုင်းလမ်းစဉ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လမ်းစဉ်လည်းမဟုတ်ဘူး။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြမ်းမဖက်တို့ဆောင်မှုဒီမိုကရေစီရဲ့လုံဆောင်မှုကို သွားတယ်။ဒါပေမဲ့ကလေးအခြေအနေပေါ့နော်။ကလေးအခြေအနေကတော့1988မှာဖြစ်ခဲ့တယ်လို့ပဲ။နော်လူငယ်တွေလူထုကလည်းဟာဒီတက်မလို့ကြီးကိုတော့ဒီစစ်တပ်ကြီးကိုတော့တင်းနဲ့ပြန်ချမှပဲရမယ်။တချို့ကဆိုရင်နိုင်ငံခြားတပ်တွေကဝင်ပြီးချဖို့တော့မှာပဲနော်။ဒီလောက်ချင်းပြောနေတောင်းဆိုပြီးရတာမျိုးတွေ့ရတယ်ဒါကဖြစ်နေတာဖြစ်နေတာကငင်းကြိုင်းရင်ဖြစ်နေတာကဒီအခြေအနေเนาะဒီလိုဖြစ်လာတာကလည်းငင်းငင်းညာတလားပြနေတာဒီအပေါ်မှာဖြစ်နေရစ်သက်เนาะရစ်သက်တာပေါ့เนาะခုနကသမီးလေးကိုအိမ်ထဲမှာပဲပြစ်တတ်ပြစ်တာအဖေကြီးပြေးသွားတဲ့အချိန်မှာပြစ်တတ်မျိုးเนาะတလေးလေးကိုနော်ကောင်းတဲ့တဲ့ဖြစ်တာမျိုးဒါရင်ကုန်လုံးကရက်ဆက်တယ်ဒီလိုရက်ဆက်မှုတွေကြောင်းဖို့လို့လေစစ်တပ်ကတော့လက်နဲ့ခိုင်းတော်လာမှလည်းရတော့မယ်ဆိုတဲ့အရင်ဖြစ်တာတဲ့နော်ဒါကဒီနေ့ဖြစ်နေတာနော်အဲ့ဒီအကြောင်းပါကိုဖြစ်နိုင်သလားထိုက်ခဲနိုင်မယ်လို့ထင်တယ်နော်ဘာကြောင့်လဲဆိုတော့1946ဒါတခင်ဆိုရင်ပုံမှန်ဒါအနေစပြီးတော့ကျင်းပြီးတော့အာဒီကွန်မြူနတီပါတီเนาะပြီးတော့ကျွန်တော်တို့58မှာရှမ်းဘယ်နှခါလေးအဖွဲ့ကြီးတွေအမျိုးမျိုးကချင်းเนาะဒီလိုတော်နိုင်ကြတယ်ဒါပေမဲ့မပြီးရသို့တော့ကနေ့အချိန်မှာဖြစ်နိုင်တာဘာမှမဆိုဖြစ်နိုင်တယ်ကနေ့အချိန်မှာတော့ဘာကြောင့်လဲဒီလက်နက်ကန်ဆုံးရှာမှုတွေအကုန်လုံးကကဘာရဲ့အာရုံစုဆိုင်မှုအရင်တော့တခါမှမရခဲ့ဘူးเนาะရတော့ရပါတယ်အရင်တော့လည်းဒါပေမဲ့အခုလောက်ထိပုံပေါ်ထင်းထင်းမရရှိခဲ့ဘူးတကယ်တော့တော်နိုင်ရာနော်အခုဆိုရင်ရှေ့ပြားတို့ဖြစ်သွားတာဆိုပြီးစိုးရင်တဲ့အထိကဘာကလည်းဖြစ်ပေါ်လာခဲ့တယ်နော်ကဘာတုံးတဲ့သူတွေလွဲနေတာကတော့အပြည့်ရင်းစစ်ကြီးဖြစ်သွားနိုင်တယ်ဆိုတာပြောတာပုံမှန်ပြည့်ရင်းစစ်ကဖြစ်နေခဲ့တာကြာလာနှစ်ပေါင်းများစွာဒါပေမဲ့သူတို့ဆိုလို့ရှင်တော်ကတော့ပို့ပြီးအချိန်ကုန်ပြင်းပြင်းနဲ့ဖြစ်သွားနိုင်ကြလားဖြစ်သွားနိုင်တယ်ဘယ်လိုရှုံးလဲဘယ်လိုနိုင်မလဲအခုချိန်မှာတော့ပြောလို့မရတဲ့လူတို့ကျွန်တော်ထင်တယ်။ဒါကြောင့်ဖြစ်တဲ့အောင်ပြောရလို့ရှိရင်တော့စပယ်ဝိုင်းကိုမြန်မြန်ဖွင့်ပြီးစကားပြောရတာအကောင်းဆုံးလို့ကျွန်တော်ထင်တယ
်။လက်ရှိမြန်မာစစ်တပ်ကတော့ကရင်နဲ့ကချင်ပြည်နယ်ဘက်တွေမှာလေတောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်အရသာတိုင်းနာပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဒါပြင်မြန်မာပြည်အကြက်တဲပြည်နယ်ကိုမရှိသေးတာကြောင့်စစ်ဘေးဒုက္ခတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးလိုအပ်လာဖို့ရှိကြောင်းဒေသခံအဖွဲ့အစည်းတွေကတတိပေးကြေညာထားပါတယ်ရှင်